အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေအရနိုင်ငံရဲ့လုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုထဲဝင်လာတဲ့နိုင်ငံသားတွေကိုသမရအနေနဲ့ပြည်ဝင်ခွင့်ကန့်သတ်ပိုင်ခွင့်ရှိတယ်လို့ဆိုပြီးတရားရုံးချုပ်ကအင်္ဂါနေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်တရားသူကြီးချုပ်တယောက်နဲ့တရားသူကြီး၈ယောက်စုစုပေါင်း၉ယောက်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ကသမရရဲ့ကန့်သတ်ချက်ကို၆ခန့်မဲ၅မဲကန့်ွက်မဲ၄မဲနဲ့ကတ်ပြီးတော့အခုလိုဆုံးဖြတ်လိုက်နိုင်တာဟာသမရဒေါ်နယ်ထရမ့်အတွက်အောင်မြင်မှုဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်ထွက်လာခဲ့ပြီးမကြခင်မှာပဲသမရကအင်ဂျီရောကနေအခုလိုတုံ့ပြန်ပါတယ်
။ Today Supreme Court ruling just coming out a tremendous success a tremendous victory for the American peopleAnd for our constitution.
ငွေနော်တရားရုံးချုပ်ရဲ့ဒီကနေ့ဆုံးဖြတ်ချက်ကအကြီးအကျယ်အောင်မြင်မှုကြီးဖြစ်ပါတယ်။အမေရိကန်ပြည်သူတွေကျွန်တော်တို့ရဲ့ဖွဲ့စည်းပုံဥပဒေအတွက်ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။ကျွန်တော်တို့ပြက်ပြက်သားသားလှုပ်ဖို့လိုပါတယ်။ကျွန်တော်တို့လုံခြုံမှုရှိဖို့လိုပါတယ်။အနည်းဆုံးတော့ကျွန်တော်တို့နိုင်ငံတွေကိုဝင်လာသူတွေကိုကြက်ကြက်မမတ်စီစစ်မှာဖြစ်ပါတယ်။ဘယ်သူတွေဝင်လာသလဲ၊ဘယ်ကလာသလဲဆိုတာကိုကျွန်တော်တို့သိဖို့လိုပါတယ်။
သမရထရမ့်တက်လာပြီး9ရက်အကြာ2019ခုနှစ်ဇန်နဝါရီလကဆုံးဖြတ်ချက်ထုတ်ပြန်ခဲ့တဲ့ခီးသွွားကန့်သတ်ချက်နဲ့2019ခုနှစ်မတ်လမှပြင်ဆင်ထုတ်ပြန်ချက်တွေအပေါ်တရားရုံးတွေကပယ်ချခဲ့ပြီးတဲ့နောက်2019ခုနှစ်စက်တင်ဘာကအခုနောက်ဆုံးထုတ်ပြန်ချက်ကိုထုတ်ပြန်ထားတာဖြစ်ပါတယ်ဒီထုတ်ပြန်ချက်မှာအီရန်၊လီဗျာ၊ဆိုမာလီယား၊ဆီးရီးယား၊ယေမန်နဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားတွေအပြင်ဗင်နီဇွဲလားအစိုးရနဲ့ပတ်သက်နေသူတချို့အပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ခဲ့ပါတယ်သမရအမိန့်နဲ့တတိယအကြိမ်ခီးသွွားပိတ်ပင်မှုအပေါ်ဟာဝိုင်ပြည်နယ်ကမွတ်စလင်အစည်းအရုံးနဲ့ပြည်နယ်ဒေသခံ၃ယောက်ကတရားရုံးမှာကန့်ကွက်စိန်ခေါ်ခဲ့ကြတာပါဒီပိတ်ပင်မှုဟာအမေရိကန်ဖွဲ့စည်းပုံနဲ့1965ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဆိုင်ရာအဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတရားရုံးကိုတင်ပြခဲ့တာပါဒါကြောင့်ဒီအမှုကိုနိုင်ငံတော်တရားရုံးချုပ်ကနေအဆုံးဖြတ်ပေးဖို့ထရမ့်အစိုးရကအယူခံတင်ခဲ့တာဖြစ်ပါတယ်ထရမ့်ရဲ့သမရအမိန့်နဲ့ထုတ်ပြန်ချက်ဟာသမရလုတ်ပိုင်ခွင့်တဲကနေလုတ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်ကဆုံးဖြတ်ချက်ကြေညာချက်ထဲမှာရေးသားထားပါတယ်။1965ခုနှစ်အဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံတည်းဘယ်သူကိုပေးဝင်မယ်ဆိုတာဆုံးဖြတ်ပိုင်ခွင့်ရှိတဲ့အတိုင်းသမရကဆောင်ရွက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကရေးသားထားပါတယ်။ဒါပေမဲ့နိုင်ငံတော်တရားရုံးချုပ်က liberal အမြင်ရှိတဲ့တရားသူကြီး၄ယောက်ကတော့ဒီဆုံးဖြတ်ချက်သူတို့သဘောမတူကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်။နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေနိုင်ငံရွှေ့ပြောင်းအခြေချသူတွေအရေးဆောင်ရွက်သူတွေကလည်းအခုဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ဆက်လက်လှုပ်ရှားသွားမယ်လို့ပြောပါတယ်။ Council on American Islamic Relations ကလည်းနိုင်ငံတော်တရားရုံးချုပ်ဆုံးဖြတ်ချက်အပေါ်အလွန်အမင်းစိတ်ပျက်ကြောင်းတုံ့ပြန်ပါတယ်။ဒမရာထရမ့်ကိုလွတ်လွတ်လပ်လပ်ခွဲခြားဆက်ဆံခွင့်ပေးလိုက်တာပဲလို့ Council ရဲ့ညွှန်ကြားရေးမှူးNihad Award ကပြောကြားခဲ့ပါတယ်
။ The Supreme Court's decision ignored the fact that this president and candidate has targeted a particular
American ပြည်ထောင်စုနဲ့နိုင်ငံမှာရှိတဲ့ Muslim တွေအပေါ်သမရနိုင်ကုစရလောင်းတွေကစီးတန်ပိတ်မှတ်ထားနေတာကိုနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကလေ့လာဆွဲကြဖြစ်ပါတယ်။နိုင်ငံတစ်ခုအနေနဲ့ညီမျှတဲ့အကာအကွယ်ပေးမှုနဲ့ American Security ကိုအကောင့်ထဲပေါ်နိုင်ရေးအလှမ်းဝေးနေသေးတာစိတ်မကောင်းစရာဖြစ်ပါတယ်။
နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တွေကြားမှလည်းသဘောထားအမြင်အမျိုးမျိုးကွဲနေကြပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်ကဆုံးဖြတ်ချက်ကိုကန့်ကွက်ပါတယ်
။ It's another mark against America and the values that we hold dear.
နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကအမေရိကန်ပြည်ထောင်စုနဲ့လေးလေးနက်နက်တန်ဖိုးထားတဲ့ဆန်တွေကိုစန့်ကျင်လိုက်တာဖြစ်ပါတယ်။သမရရဲ့မွတ်စလင်တွေအပေါ်တားမြစ်မှုကိုတရားဝင်ဖြစ်အောင်လှုပ်ပေးလိုက်တာပဲဖြစ်တယ်လို့ပြောသွားတာပါ။ Republican အမတ် Chuck Grassley ကတော့နိုင်ငံတော်တရားရုံးချုပ်ကဘယ်ဘာသာရယ်လို့ယူရတာမဟုတ်ဘဲနိုင်ငံလုံးချုပ်ရဲ့အတွက်ဆုံးဖြတ်တဲ့အတွက်တင့်တော်တယ်လို့ပြောပါတယ
်
သမရကဥပဒေကိုလိုက်နာတယ်ဆိုတဲ့အထောက်အထားအပေါ်အခြေခံပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်နိုင်ငံတော်လုံးချုပ်ရဲ့အတွက်သမရဝင်ရောက်ဆုံးဖြတ်ပိုင်ခွင့်ကိုလွှတ်တော်ကပေးထားတာပါလို့ပြောသွားတာပါအခုလိုသမရရဲ့ခီးသွွားပိတ်ပင်မှုအပေါ်နိုင်ငံတော်တရားရုံးချုပ်ကထောက်ခံလိုက်တဲ့အတွက်နောက်ထပ်ခီးသွွားကန့်သတ်ပိတ်ပင်မှုတွေထုတ်ပြန်မှာကိုအမေရိကန်နိုင်ငံစီနိုင်ငံရွှေ့ပြောင်းအခြေချလာသူတွေအရေးဆောင်ရွက်နေသူတွေကစိုးရိမ်နေကြပါတယ်ရှင်